mingla nyin ni ye ma dr shin mya shin view american tan ye 2018 khu ne july 19 ye jada bre ni nyat ni gin view a myama ba da season ni go myama sano chin nyat ni 6 nai kwe ga ni 9 nai thi american piang su washington dc myo ro ga ni 9 to meter 1925 ru ga ni direct thu lwin ni ba mi shin ti nyat ni gin season ni go chuma mya tin yang ga taw yin tin set pi ba me
chuna online ba ဒီနေ့နေ့နားဆင်မဲ့တင်းနေရမှာတော့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကျောင်းဝင်ဆွတ်ပစ်ခဲ့တဲ့အကြောင်းအမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းရဲ့တုံ့သက်ချက်ကိုသမ္မတထရန့်ကလက်ခံမခံဆိုရဲပေါ်အင်ဗီရိုမှာရှုပ်ထွေးနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ရေးချုပ်ဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂအချက်လက်ရှာဖွေရေးဘက်ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်နေသူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမှာတော့ဒီကနေ့ကျင်းပတဲ့အာဇာနည်နေ့အခမ်းအနားကိုရန်ကုန်အာဇာနည်ဗိမာန်အပြင်အခြားအထင်ကရနေရာတွေနဲ့တခြားတိုင်းနဲ့ပြည်နယ်တွေမှာလည်းကျင်းပခဲ့ပါတယ်
။လက်ရှိပစိုးရီမြောင်အာဇာနည်နေ့အခမ်းအနားကိုကျွန်တော်တို့ကြားသမဲ့နေရာတော့၄ခုပေါ့နော်။ဒီမှာတစ်ကကျွန်တော်တို့ဘူဂျုံအောင်ဆန်းနဲ့
အတွင်းဝင်များယုံဟောင်းမှာအာဇာနည်နေ့ကျင်းပဖို့ပြင်ဆင်တာနဲ့ပတ်သက်လို့တာဝန်ရှိသူကိုဇွဲရဲဝင့်ပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူထိုင်းမြန်မာနယ်စပ်မှာလည်းအာဇာနည်နေ့အထိမ်းအမှတ်အခမ်းအနားကျင်းပတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်မကြသေးခင်ကသွားခဲ့တဲ့နိုင်ငံသားခီးစဉ်ပေါ်ပြည်ရင်းပြည်ပမှာဝေဖန်မှုတွေထွက်ပေါ်နေတဲ့အကြောင်းနဲ့အတူ2016အမေရိကန်သမ္မတရွေးကောက်ပွဲဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့အပေါ်ရုရှားဘက်ကအမေရိကန်ကိုစစ်ဆေးမေးမြန်းမှုတောင်းဆိုလိုက်တာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပယ်ချလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငီထိုက်တို့ကအကြေညာပေးပါအောင်ရှင
်။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကျောင်းဝင်ဆွတ်ဖက်ခဲ့ကြောင်းအမေရိကန်ထောက်လှမ်းရေးတိုင်ဝမ်ရဲ့သုံးသက်ချက်ကိုသမ္မတဒေါ်နယ်ထရမ့်လက်ခံမခံဆိုရဲပေါ်သမ္မတအင်ဗျူရောမှာရှုပ်ထွေးနေဆဲဖြစ်ပါတယ်။မနေ့ကအစိုးရဖွဲ့အစည်းအဝေးအတွင်းရုရှားအမေရိကန်တို့ချင်းချောက်မှုတရားဖြစ်ရှိနေတော့မယ်လားဆိုတဲ့အမေကတော့သမ္မတထရန့်ကခေါင်းခါပြပြီးချင်းချောက်မှုဖြစ်မရှိတော့တဲ့အကြောင်းပြောခဲ့တာပါ။နိုင်ပိုင်းကျသတင်းစာရှင်းလင်းပွဲမှာတော့အင်ဗီရိုပြန်ချဲရရှိဆာရာဟက်ကဘီစန်ဒါစ်ကသမ္မတအနေနဲ့မိကွန်းကိုအဖြစ်မပေးလို့ရောင်းညှင်းဆန်ခဲ့တာဖြစ်ပြီးဒင်းတောင်ရဲ့မိကွန်းကိုတိုက်ရိုက်ဖြစ်ပြတာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။သမ္မတအနေနဲ့အမေရိကန်ရွေးကောက်ပွဲကိုရုရှားကပြစ်မှတ်ထားတယ်လို့ယုံကြည်ထားကြောင်းလည်းပြောဆိုခဲ့တာပါ။အမရရဲ့မှတ်ချက်အတွက်ရှင်းရှင်းလင်းလင်းဖြည့်ပေးဖို့သတင်းတောက်တွေကထပ်မံမေးခွန်းထုတ်တဲ့နေရာမှာတော့သူ့အနေနဲ့သမရရဲ့သဘောထားအတိုင်းရှင်းပြနေရတာဖြစ်ပြီးပြင်ဆင်ပြောဆိုတာမဟုတ်ကြောင်းလည်းပြောခွင့်ရတာတုံ့ပြန်ခဲ့ပါတယ်။သတင်းတော်တော်များကတော့ဖြည့်ရှင်းချက်ပေါ်ပုံဝင်မကြခဲ့ကြပါဘူး။အစိုးရဖွဲ့ CEO ဘက်ကတက်ရောက်ခဲ့သူတချို့ကတော့ ABC သတင်းဌာနကသတင်းတောက်ရဲ့မင်းမြန်းချက်ကိုသမရကခတ်တူတူဖြည့်ချခဲ့တာလို့သာနားလည်ထားတဲ့အကြောင်းလည်းလူသိရှင်များပြောဆိုထားကြပါတယ်။ပြောခွင့်ရကသတင်းစာလဲရှင်းလင်းပွဲမှာရှင်းလင်းချက်ထုတ်ပြန်ခဲ့ပြီးသိမချခင်အင်ဗျူရောမှာပဲသမရထရန့်နဲ့တွေ့တဲ့အခါ VOA ပါဝင်သတင်းဌာနတွေကထပ်မံမင်းမြန်းရမှာတစုံတရာသမရကဖြည့်ပေးမသွားပါဘူး။ဒါပေမဲ့လည်းမနေ့နောက်ပိုင်းတော့က CBS သတင်းဌာနရဲ့ညနေခင်းအစီအစဉ်ထုတ်လင်းချက်မှာတော့သမ္မတထရန့်က2016သမ္မတရွေးကောက်ပွဲကိုရုရှားကကြောင်းဝင်နှောက်ယှက်တာမှန်ကန်ကြောင်းနဲ့သမ္မတဗလာဒီမီယာပူတင်အနေနဲ့တိုက်ပွဲကိုအုပ်ချုပ်နေစုဖြစ်တာကြောင့်တာဝန်ရှိကြောင်းလည်းပြောဆိုခဲ့ပါတယ်
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ကြောင်းဝင်နှောက်ယှက်မှုမှာရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်လက်ခံရရှိခဲ့တဲ့ထောက်လှမ်းရေးအချက်အလက်ပမာဏကိုမနေ့ဗုဒ္ဓနေ့ထုတ်နယူးယောက်တိုင်းစ်သတင်းစာချီမှာဖော်ပြလိုက်ပါတယ်။သမ္မတထရန့်ကတော့ရုရှားသမ္မတပူတင်နဲ့ပြီးခဲ့တဲ့တနင်္လာနေ့ဟယ်ဆင်ကီမြို့တော်မှာတွေ့ဆုံဆွေးနွေးမှုနောက်ပိုင်းအရင်းကလက်တင်ခံထားတဲ့ထောက်လှမ်းရေးအတိုင်းအဝန်းရဲ့ကောက်ချက်အပေါ်ရှင်းအောင်မညီတဲ့ကြေညာချက်တွေထုတ်ခဲ့တာအပါအဝင်ဒီမိုကရက်ဟီလာရီကလင်တန်ကိုအနိုင်ရခဲ့တဲ့ရွေးကောက်ပွဲမှာရုရှားဆိုရရဲ့အခန်းကဏ္ဍကိုအာရုံလွှဲသွားစေဖို့သမ္မတထရန့်ဘက်ကဒီဇိုင်းမှတ်မှတ်ကြိုးပမ်းမှုကိုသတင်းကဖော်ထုတ်ထားတာပါ။အမေရိကန်သမ္မတအဖြစ်ကျန်းသစ္စာချိတ်ဆိုဖို့သတင်းနှစ်ပတ်အလို2019ခုနှစ်ဇန်နဝါရီလ6ရက်နေ့မှာရုရှားတို့ကြောင်းဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးထရန့်အနေနဲ့ပထမဆုံးအကြိမ်သိရှိခဲ့တာလို့လဲနယူးယောက်တိုင်းစ်သတင်းစာကဖော်ပြပါတယ်။အဲ့ဒီနေ့ကနယူးယောက်ကထရန့်တာဝါမှာဘိုးထောက်လန်းရေးအေဂျင်စီ CIA ညွှန်ကြားမှု John Brennan အဲ့ဒီအချိန်ကတာဝန်ယူခဲ့ကြတဲ့မြို့သားထောက်လန်းရေးအေဂျင်စီညွှန်ကြားမှု James Clapper ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားမှု James Comey အမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားမှုဗိုလ်ချုပ်ကြီး Mike Rogers တို့နဲ့တွေ့ဆုံမှုအတွင်သိရှိခဲ့တာဖြစ်ပါတယ်။ရုရှားသမ္မတပူတင်နဲ့ရင်းနှီးတဲ့ထိပ်တန်းလျှို့ဝှက်သတင်းရင်းမြစ်ထံကအချက်အလက်တွေရုရှားစစ်တပ်အရာရှိတွေထံကအီးမေးလ်တွေနဲ့စာတို့တွေအပါအဝင်အင်တာနက်ထိုးပေါက်ဝင်ရောက် ို့လုံခြံသတင်းတွေဖြန့်ဝေရေးလှုပ်ရှားမှုမှာရုရှားသမ္မတပူတင်ကပုဂ္ဂိုလ်ကြီးအရာညွှန်ကြားခဲ့တဲ့ခိတ်တန်လျှို့ဝှက်အချက်လက်တွေကိုရွေးကောက်ခံသမ္မတထရန့်ကိုအရာရှိကြီးတွေကပေးအပ်ခဲ့တာဖြစ်ပါတယ်
ရုရှားဆိုရအမေရိကန်မှာစိတ်ဝမ်းကွဲပြားမှုတွေပေါ်ပေါက်ဆက်လက်ကြိုးပမ်းနေစေဖြစ်ကြောင်းအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကြီးကခရစ်စတိုဖာရေးကပြောလိုက်ပါတယ်။ခြေတင်ဖြစ်စရာကိစ္စတွေမှာအမေရိကန်နိုင်ငံသားတွေကြားလိုလိုလှည့်စားနိုင်အောင်ရုရှားကလျှို့ဝှက်ထောက်လှမ်းရေးကိုတုံ့နေတဲ့အကြောင်းကော်လိုရိုပြည်နယ်မှာမနေ့ကကျင်းပခဲ့တဲ့ Aspen လုံခြုံရေးဆိုင်ရာနီနိုဖလေဝဲတွင် FBI ညွှန်ကြားရေးမှူးချုပ်ကပြောဆိုလိုက်တာပါ။နောက်တစ်လုံးမှာရွေးကောက်ပွဲနဲ့သက်ဆိုင်တဲ့အခြေခံစောင့်ဝင်တွေကိုအတိအကျပြတ်မှတ်ထားတိုက်ခိုက်ဖို့ကြိုးပမ်းမှုမျိုးမတွေ့ရသေးပေမဲ့လွှမ်းမိုးဆွတ်ဖက်ဖို့ကြိုးပမ်းတဲ့စီစဉ်တွေရှိနေပြီးနောက်တစ်ဆင့်တက်လာနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဒီအတွက်ရုရှားရဲ့ချင်းချောက်မှုအန်ဒီယေကိုလေးလေးလေးနဲ့သဘောထားဖို့လိုအပ်တယ်လို့သူ့အနေနဲ့ရှုမြင်ကြောင်းလည်းပြောဆိုခဲ့တာပါ။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နောက်ဆက်ခဲ့ကြောင်းအမေရိကန်ထောက်လိုင်းတိုင်ဝမ်ရဲ့တုံ့တက်ချက်ကိုသမ္မတထရန့်ကလက်ခံမခံဝါရှင်တန်နိုင်ငံရေးလောကမှာအခြေရင်ဖြစ်နေခဲ့ပြီးနောက်တစ်ရက်မှာပဲ FBI ကြီးကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်။
အစ္စရေးကိုသိမ်းပိုက်ထားတဲ့ဂိုလန်ကုန်းမြစ်အနီးဆီးရီးယားနိုင်ငံအနောက်တောင်ပိုင်းဒေသတစ်ခုမှာဆီးရီးယားတပုန်တွေကလက်နက်ချဖို့သဘောတူလိုက်ကြောင်းဖော်ပြနေကြပါတယ်။ဒီသဘောတူညီချက်အရဆီးရီးယားအစိုးရတပ်ဖွဲ့တွေက El Quantara ပြည်နယ်ကိုပြန်ဆုတ်မှာဖြစ်ပါတယ်။သဘောတူညီချက်မှာမပါဝင်လို့တဲ့တပုန်တွေကိုတော့ဆီးရီးယားနိုင်ငံတွင်းကတပုန်တို့ထိန်းချုပ်ရာနယ်မြေတွေကိုတွားခွင့်ပြုမှာလည်းဖြစ်ပါတယ်။ရုရှားတပ်ဖွဲ့တွေအခုအညီနဲ့ဆီးရီးယားတပ်ဖွဲ့တွေကတပုန်တို့ထိန်းချုပ်ထားစေဖြစ်တဲ့နိုင်ငံအနောက်တောင်ပိုင်းကနောက်ဆုံးလက်ကျန်ဒေသကိုပြန်လည်သိမ်းပိုင်နိုင်ရေးထိုးစစ်ဆင်နေတာဖြစ်ပါတယ်။လူပေါင်း 36,000 လောက်ပိတ်မိနေတာပါ။အစ္စရေးတို့က1968ခုနှစ်မှာဖြစ်ခဲ့တဲ့6ရက်ကြာဆက်ပွဲအတွင်းဆီးရီးယားရဲ့ဂိုလန်ကုန်းမြစ်ကိုသိမ်းယူထားတာဖြစ်ပါတယ်။1984ခုနှစ်မှာတော့နှစ်နိုင်ငံနယ်စပ်တစ်လျှောက်စစ်မဲ့ဇုန်ကိုဖော်ဆောင်ခဲ့တာပါ။တချိန်တည်းမှာပဲဆီးရီးယားအစိုးရကိုထောက်ခံတဲ့နိုင်ငံမြောက်ပိုင်းကဖိုဝါနဲ့ကီဖရာယာမြို့တွေကဒေသခံအနည်းဆုံး 9,000 လောက်ကိုတော့ဒီကနေ့အစောပိုင်းမှာပဲဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ပြီးဖြစ်ပါတယ်ရှင်။
ကျန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေမဲကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်ထောင်စုကအာရုံရောထိခဲ့ပြီးလူသေးသေးလောက်တဲ့အဆိုင်နဲ့ရုရှားထောက်လိုင်းရောက်တဲ့သမီးဖြစ်သူတွေကိုတက်ခတ်ခတ်မှုရဲ့နောက်ကွယ်ကတန်မြတ်ရှိသူတွေကိုရဲတပ်ဖွဲ့ကပေါ်ထုတ်သိရှိထားပြီးဖြစ်တဲ့အကြောင်းရုရှားသတင်းဌာနတခုကဖော်ပြလိုက်ပါတယ်။လွန်ကျွေးကင်မရာမှတ်တမ်းတဲ့ဗီဒီယိုတွေနဲ့အခင်းဖြစ်ပွားချိန်မှာနိုင်ငံတွင်းဝင်ရောက်လာသူတွေရဲ့စီးရင်တွေကိုတိုက်ဆိုင်စစ်ဆေးပြီးစုံစမ်းစစ်ဆေးသူတွေကအတည်ပြုရမှာရုရှားနိုင်ငံသားတွေဖြစ်တယ်ဆိုတာသိကြတဲ့အကြောင်း Press Association သတင်းဌာနကသတင်းရင်းမြစ်တခုကိုကိုကဖော်ပြလိုက်တာပါ။မလာရဲမှာတော့ဆဲလစ်ပရီမျိုးမှာရုရှားနှစ်ဖက်တရှိအောင်ဆာဂေးစကရပယ်နဲ့သမီးဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်မှုမှာရုရှားတော်တော်များပါဝင်ကြောင်းလည်းသတင်းကဖော်ပြထားပါတယ်။တိုက်ခိုက်မှုမှာအသုံးပြုခဲ့တဲ့အစိမ့်ဟာတချင်းကဆိုဗီယက်ယူနီယံလက်ထက်1980နဲ့80ပြည့်လုံနှစ်တွေမှာထုတ်လုပ်ခဲ့တဲ့စစ်ဖက်သုံးနိုဗီချော့အာယုံကျော်ထိခိုက်စေတဲ့အစိမ့်မျိုးစားဖြစ်ကြောင်းလည်းကုလသမဂ္ဂဒါရုလက်နက်တားဆီးရေးဖွဲ့ OPCW ကလည်းနောက်ပိုင်းမှာအတည်ပြုထားတာပါ။
အစ္စရေးနိုင်ငံမှာဂျူးအခြေကျအင်အားတွေကိုအပပီဂျူးလူမျိုးတွေသာကိုယ်ပိုင်ပြတ်ထန်းခွင့်ရမယ်အကြီးအကျယ်ငင်းပွားစရာဥပဒေတရက်ကိုဒီကနေ့ကြာသပတေးနေ့အစောပိုင်းမှာလွှတ်တော်ကအတည်ပြုလိုက်ပါတယ်လွှတ်တော်တွင်၈နှစ်ကြာအကြိမ်နဲ့ဆွေးနွေးခဲ့ကြရပြီးတဲ့နောက်ထောက်ခံမဲ62မဲကန့်ကွက်မဲ55မဲနဲ့အတည်ပြုလိုက်တဲ့ဥပဒေအပေါ်အထူးသဖြင့်လွှတ်တော်တွင်ကအာရတ်လွှတ်တော်မှတ်တွေကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်အစ္စရေးလွှတ်တော်အာရတ်ညွန်ပေါင်းအဖွဲ့ရဲ့အကြီးအကဲအိုင်မန်အော်ဒါကတော့မကောင်းဆိုးရွားဥပဒေလို့သုံးနှုန်းပြောဆိုဝေဖန်ပါတယ်ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့ဒီဥပဒေကြမ်းဟာအစ္စရေးနိုင်ငံရဲ့တမိုင်းမာယောကဘာတလကဂျူးလူမျိုးတိုင်းဟာဂျူးတွေရဲ့အဆက်အနွယ်ဖြစ်တယ်ဆိုတော့ဇီယွန်ဝါရမှာပါအရေးကြီးတဲ့မှတ်တမ်းတစ်ခုဖြစ်တယ်လို့ချီးကျူးပြောဆိုပါတယ်ဒီနိုင်ငံဟာဂျူးတွေရဲ့နိုင်ငံဖြစ်တယ်။ဒါပေမဲ့နိုင်ငံကိုမတီးမငြိမ်ဖြစ်အောင်ကြိုးပမ်းနေသူတချို့ရှိပြီးနိုင်ငံတည်ရှိမှုနဲ့အခွင့်အရေးတွေကိုအခြေပြက်အောင်လုပ်နေကြတယ်။ဒါကြောင့်လဲဥပဒေတရက်ကိုခိုင်ခိုင်မာမာပြတ်ထန်းရတာဖြစ်တယ်လို့အစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်။အာရတ်နယ်ပေါ်အစ္စရေးနိုင်ငံသားတွေအနေနဲ့ပြည်သူအခွင့်အရေးအပြည့်အဝရဖို့အာမခံထားတာပါ။ဒါပေမဲ့လဲခွဲခြားဆက်ဆံမှုတွေရှိရဲ့ဆိုပြီးလဲဝေဖန်မှုတွေအများအပြားရှိနေပါတယ်။
မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုအခြေအနေတွေဟာစိုးရိမ်စရာကောင်းလောက်တဲ့အခြေအနေမှာရှိနေစေဖြစ်ကြောင်းပြည်ပကတိကြုံရတဲ့ရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုမကြာသေးအငါမှာရောက်လာတဲ့ရိုဟင်ဂျာတွေထံကသိခဲ့ရတဲ့အကြောင်းကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြောလိုက်ပါတယ်။နောက်ထပ်ရောက်လာသူတွေကစီးပွားရေးအရာပိုအဆင်ပြေတဲ့သူတွေကိုပြစ်ဆုံမင်းမြန်ရမှာအကျဉ်းဖက်မှုတွေနဲ့အပြစ်ပေးအေးအေးယူခံရတာတွေစောင့်ဝင်နေရေးအခြေခံလိုအပ်ချက်တွေဖျက်တောက်ခံထားရတာတွေလို့ခက်ခဲကြမ်းတမ်းတဲ့အခြေအနေတွေကြောင့်နေရက်ကိုစုခောက်ခဲ့ရတာကိုတွေ့ရှိခဲ့ရကြောင်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အဆုံးသတ်ဖြစ်ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါ။ဒုက္ခသည်တွေကသူတို့ဘဝအနာဂတ်နဲ့ပတ်သက်လို့မင်းကိုထုတ်ခဲ့တာတွေရှိခဲ့ကြပြီးသူတို့ခံစားနေရတဲ့ဒုက္ခတွေရောပါရေးတရားဥပဒေကိုလေးစားလိုက်နိုင်ရေးနဲ့တရားမျှတမှုရှိအာမခံချက်ရှိဖို့ကသာတသနာရဲ့အဖြစ်ဖြစ်တဲ့အကြောင်းလဲအဖွဲ့ဝင်သုံးဦးပါအချက်အလက်ရှာဖွေရေးအဖွဲ့ကိုဦးဆောင်သူအင်ဒိုနီးရှားရှင်နေကျော်မာဇူကီဒါရစ်မန်ကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခရိုင်နယ်ဩဂုတ်လတဲ့ ARS စွန့်အောင်စုကလူညိုရေးကစ်ကန်တွေကိုစီးနင်းတက်ခဲ့တာကိုမြန်မာလူညိုရေးတပ်ဖွဲ့တွေကတုံ့ပြန်ချင်မုန်းရမှာရိုဂျာလေးပေါ်လူခွေရေးချုပ်ဖောက်မှုတွေစွစွဝါကျူးလွန်ကြောင်းစွစွဲချက်တွေထုတ်ပေါ်ရကလူခွေရေးကောင်စီကအချက်လက်ရှာဖွေရေးဖွဲ့ဖွဲ့စည်းစုံစမ်းမှုစီစဉ်ထားတာပါ။မြန်မာဆွေးနွေးတော့ရိုဂျာဆွေးရဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုရခိုင်ပြည်နယ်ကလူခွေရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ပြည်ပြင်းမှာစုံစမ်းစစ်ဆေးမှုတွေရှိတဲ့အတွက်လူခွေရေးကောင်စီရဲ့အချက်လက်ရှာဖွေရေးဖွဲ့ကိုလည်းလက်မခံဘဲငြင်းဆန်ထားပါတယ်။
Facebook လူမှုခွင့်ရပေါ်မှာအကြမ်းဖက်မှုတွေကိုဥတီသွားနိုင်တဲ့အချက်လက်မှားတွေကိုစပြီးဖယ်ရှားတော့မယ်လို့ Facebook ကပြောဆိုလိုက်ပါတယ်။နိုင်ငံတချို့တွေမှာကိုရီးလက်ရောက်ကျူးလွန်မှုတွေကိုဖြစ်စေနိုင်တဲ့သတင်းမှားဖြန့်ဝေမှုတွေရှိနေတယ်လို့မနေ့ပုတ်ထူးနေ့ကအမေရိကန်လူမှုခွင့်ရကုမ္ပဏီ Facebook ကသူ့ရဲ့မူဝါဒကိုကြေညာလာမှာထည့်သွင်းပြောဆိုထားပါတယ်။မမမကန်ဓာတ်ပုံတွေ Facebook ပေါ်ကရေးသားချက်တွေအပါအဝင်သတင်းအချက်အလက်တွေကိုဒေတာကန်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးစီးစစ်ဆောင်ရွက်မယ်လို့ Facebook ကုမ္ပဏီကပြောဆိုခဲ့ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကြီးညာသွားခဲ့တာပါ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို Radio ကသာမကပဲ VOA Internet ဆံမျက်နှာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာရီကိုတင်ဆက်ပေးခြင်းပါတယ်။ရန်ကုန်မြို့အာဇာနည်ပိတ်မှန်မှာကျင်းပတဲ့82ကြိမ်မြောက်အာဇာနည်နေ့နိုင်ငံတော်အခမ်းအနားကိုဒုသမ္မတဦးမြင့်စေဦးဆောင်တဲ့အစိုးရအဖွဲ့နဲ့လွှတ်တော်ဥက္ကဋ္ဌတွေတက်ရောက်တယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်လည်းတက်ရောက်ကာရဝပြုခဲ့ပါတယ်။အာဇာနည်ပိတ်မှန်မှာပြုလုပ်တဲ့နိုင်ငံတော်အခမ်းအနားပြင်အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံရတဲ့ရန်ကုန်အတွင်းဝင်ရုံးဟောင်းနဲ့အခြားမြို့အသီးသီးမှာလည်းအာဇာနည်နေ့အခမ်းအနားတွေကျင်းပခဲ့ကြပါတယ်။ဒီအကြောင်းကို VOA သတင်းတော်မတ်မီခါကသတင်းပေးပို့ထားပါတယ
်။ဒီကနေ့ကျင်းပတဲ့အာဇာနည်နေ့နိုင်ငံတော်အခမ်းအနားဟာအနာဒီအစိုးရလက်ထက်မှာတတိယအကြိမ်မြောက်ကျင်းပတဲ့အခမ်းအနားဖြစ်ပါတယ်။ရန်ကုန်အာဇာနည်ဘိမ့်မှန်အပြင်အခြားအထင်ကရနေရာတွေနဲ့အခြားတိုင်းနဲ့ပြည်နယ်တွေမှာလည်းအာဇာနည်နေ့ကိုအရင်ကထပ်ဆိုင်ရင်တဖြည်းဖြည်းနဲ့ကြဲကြဲပြန့်ပြန့်လှုပ်လာတာတွေတွေ့ရပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာလည်းအနာဒီအစိုးရလက်ထက်၃နှစ်စလုံးအာဇာနည်နေ့အခမ်းအနားကိုတက်ရောက်ခဲ့တာပါ။ရန်ကုန်မြို့အပြင်အခြားတိုင်းနဲ့ပြည်နယ်နေရာအနှံ့တွေမှာလည်းသက်ဆိုင်ရာဒေသအစိုးရအဖွဲ့တွေကဥဆောင်ကျင်းပလျက်ရှိပါတယ်။ရန်ကုန်မှာတော့အာဇာနည်နေ့အခမ်းအနားတွေကိုအာဇာနည်ဘိမ့်မှန်အပြင်ဗိုလ်ချုပ်နေထိုင်ခဲ့တဲ့အိမ်အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံခဲ့ရတဲ့အတွင်းဝင်ရုံနဲ့ဗိုလ်ချုပ်ကျေးရွာရှိတဲ့နေရာတွေမှာကျင်းပခဲ့ပါတယ်။အာဇာနည်ဘိမ့်မှန်အပြင်ဗိုလ်ချုပ်အောင်ဆန်းတို့လှုပ်ကြံတဲ့တချိန်ကအတွင်းဝင်များရုံဟာလည်းအာဇာနည်နေ့အခမ်းအနားကိုရန်ကုန်မြို့တော်ဝင်ကဥဆောင်ကျင်းပပါရယ်အတွင်းဝင်များယုံဟောင်းမှာအာဇာနည်နေ့ကျင်းပဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့အတွင်းဝင်ယုံပြည်ပထိန်သိမ်းရေးလုပ်ငန်းဆိုင်ရာတည်င်းနဲ့ပြန်ကြားရေးအဖွဲ့ကကိုဇွဲရဲရင်ကတော့ဒီနေ့အာဇာနည်နေ့အထိမ်းအမှတ်အတွက်အတွင်းဝင်ယုံမှာပြင်ဆင်ထားရည်နဲ့ပတ်သက်ပြီးအခုလိုပြောပြသွားတာပ
ါလက်ရှိပဇက်စရိမြောက်အာဇာနည်နေ့အခမ်းအနားကိုကျွန်တော်တို့ပြသမဲ့အရာတော့၄ခုပေါ့နော်မတ်တစ်ကကျွန်တော်တို့ဘိုးကျောင်းဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးကြီးကြဆုံးပြီးရက်သက်တဲ့ဘက်အတွင်းမှာကျွန်တော်တို့ထိမ့်မက်ပြင်းနဲ့တိဆောက်ထားတဲ့အာဇာနည်ထိမ့်မက်တောက်တိုင်ဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့1948ဇန်နဝါရီလ၄ရက်နေ့မှာရရှိခဲ့တဲ့လွတ်လပ်ရေးမှာကျွန်တော်တို့မြန်မာနိုင်ငံအလံတော်ကိုလွတ်တင်တဲ့နိုင်ငံတော်အလံလွတ်တင်ရာမူလအလံတိုင်ကျွန်တော်တို့ဟိုအစီအစဉ်ကြီးအခြေအနေကိုပြန်တွေ့ရမှာဖြစ်ပါတယ်။နောက်တစ်ခုကမြန်မာနိုင်ငံရဲ့ပထမအုပ်ဆုံးအခြေခံဥပဒေဒီကြောင်ရေးဆွဲခဲ့တဲ့မြန်မာနိုင်ငံရဲ့စမိုင်းမှာရေးပါလာတဲ့တိုင်းပြည်ပြည်ပတ်တော်ကိုကျွန်တော်တို့ပြသတာမှာဖြစ်ပါတယ်။
အတွင်းဝင်များယုံကိုပြီးခဲ့တဲ့2015ခုနှစ်ကစပြီးအာဇာနည်နေ့ရောက်တိုင်းပြည်သူအများဝင်ရောက်လေ့လာနိုင်အောင်ဖွင့်လှစ်ပေးလေရှိပါတယ်။ဒီနှစ်82နှစ်ပြည့်မှာတော့အဆောက်အဦကြန့်ခိုင်မှုအားနည်းနေတာကြောင့်အရင်နှစ်တွေကလိုဖွင့်လှစ်ပြသနိုင်ခြင်းမရှိပါဘူး။အတွင်းဝင်များယုံကိုပြုပြင်မိုးမှန်နေတာတွေကိုလာရောက်လေ့လာတဲ့ဖာသာဆိုမြင့်ကတော့သူ့အနေနဲ့နှစ်ပေါင်း40ကျော်အတွင်းပထမဆုံးအကြိမ်နေနဲ့လာရောက်လေ့လာတာဖြစ်တယ်လို့ဆိုပါတယ်။
တော့အရင်တော့တကဝင်လို့မရဘူးလေ။ဟောက်ဆောင်ပေါင်းဆိုတော့ခုကတော့ဝင်နေတယ်။မောမနေတယ်။တကယ်ဟိုချက်ဆင်းတဲ့အခန်းတွေရောဒီလိုကတော့ချောက်ရတာ။ချက်ဆင်းတဲ့ဥပ္ပဒေအောင်မှချတာခုတော့အဲ့ဒါလေးတော့ရှင်းပြမရလို့ရှိပါတယ်။ဒီနေ့ကျရင် historic place ပေါ့နော်။တကယ် architect of independence နော်ဘုရားကြီးပေါ့နော်။ဒီကောင်ကလည်းတကယ်လည်း30ကျော် 30 ကျော်ဆိုအမြဲတမ်းကုန်ကြီးပြကောင်းတဲ့နောက်တစ်ပါးမှာပေါ့နော်။ချက်ဆင်းနေတာပေါ့နော်။ဒီနေ့လေအဲ့တော့ရရရှိလို့တန်းကြီးကဆက်လုပ်ပါလေလို့ဆင်မောင်းတော့တောင်းပါတယ်
။အာဇာနည်ပိမံမှာလုပ်တဲ့နိုင်ငံတော်အခမ်းအနားမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာဗိုလ်ချုပ်အောင်ဆန်းမိသားစုဝင်အဖြစ်နဲ့အခြားအာဇာနည်ခေါင်းဆောင်တွေရဲ့မိသားစုဝင်တွေနဲ့အတူအာဇာနည်ခေါင်းဆောင်တွေကိုဂါရဝပြုခဲ့ပါတယ်။နိုင်ငံပိုင်သတင်းစာတွေမှာတော့နှစ်စဉ်လိုလိုဖော်ပြနေကြအတိုင်းဗိုလ်ချုပ်အောင်ဆန်းရဲ့မိန်းကလေးကောင်းတော့ချက်တွေကိုဖော်ပြခဲ့ကြပါတယ်ရှင်
။မတ်မီခာသတင်းပေးပို့ထားရပါရှင်။ထိုင်းမြန်မာနယ်စပ်မှာတော့အာဇာနည်နေ့အထိမ်းအမှတ်ဖြစ်ဟောပြောပွဲတွေနဲ့စာစီစာကုန်းပြိုင်ပွဲတွေပကြီးပြပွဲတွေအပြင်စွန့်ကြွေးတာတွေကိုလည်းပြုလုပ်ခဲ့ကြပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မှာတော့ရှေ့ပြောင်းလူသမားတွေရဲ့ကလေးအတွက်ဖွင့်ထားတဲ့စာတင်ကျောင်းတွေမှာလည်းအာဇာနည်နေ့အထိမ်းအမှတ်ပွဲတွေကိုကျင်းပတာတွေလုပ်ခဲ့ပါတယ်။ဒီထဲမှာ73နှစ်ကြာတဲ့ဒီနှစ်စဉ်အာဇာနည်နေ့ကိုလုပ်ခဲ့တဲ့စောအထက်တန်းကျောင်းမှာလည်းဟောပြောပွဲတွေနဲ့ကလေးတွေကိုအာဇာနည်နေ့နဲ့ပတ်သက်တဲ့ညံစမ်းမေးခွန်းတွေစာစီစာကုန်းပြိုင်ပွဲတွေလုပ်ပေးခဲ့တာပါမြမပီနဲ့အလန်းဝဲတဲ့နေရာဖြစ်လို့ကလေးတွေစိတ်ထဲမှာပို့ပြီးတော့သိရှိအောင်အာဇာနည်နေ့ကိုမဖြစ်မနေလုပ်ပေးရတာဖြစ်တယ်လို့လည်းကျောင်းအုပ်ဖြစ်တဲ့ဦးကျော်သူရကပြောပါတယ
်ဟိုပါမိုက်ဂရန့်ကလေးတွေဆိုတော့ကျွန်တော်တို့ကပို့ပြီးတော့လုပ်ပေးရမယ့်တာဝန်ကပို့ပြီးရရှိသွားတာပေါ့သူတို့ကဒီကျောင်းရာတွေကစာအုပ်ထဲကနေပဲသိရရှိတယ်မြမပီမှာဆိုရင်တော့ပုံမှန်အဝေါ်ဆွဲတာတို့တနင်္လာနေ့တော့မှာပကြိတ်ကြောက်တိုင်းသွားပြီးတော့လေးကြည့်ရတို့ဒီအများနဲ့မြစ်တွေ့နေရတယ်အခုဒီမှာကျတော့ဒီနိုင်ငံဆိုတော့ကျွန်တော်တို့ဒါတွေကမသိရဘူးပေါ့အဝတ်ဆော့လို့ကလည်းမသိတော့အဲ့လိုမျိုးလေးတွေပြီးတော့ကျိုးချောင်းလေးတွေပြန်ပြီးတော့ဒေသပတ်ကရှင်းပြရတာပေါ့အဲသူတို့ကကျွန်တော်တို့အကြောင်းကတော့အများနဲ့လိုဒီဟာကိုလုပ်တယ်နောက်ပြီးစိုက်ဆိုင်ကုန်းပြောင်းဝဲလေးတွေအကြောင်းအရာလေးတွေသူတို့ကြိုပြီးတော့လေ့လာခိုင်းတာလေအဲ့လိုမျိုးလေးတွေဆိုတော့အများနဲ့တော့သူတို့သိပါတယ်အာဇာနည်နဲ့ပတ်သက်တဲ့ဟာလေ
သောစာပီတွေမှာပဲတည်ခွင့်ရတဲ့အာဇာနည်တွေအကြောင်းကိုအခုလိုမျိုးဟောပြောပွဲတွေနဲ့အထိမ့်မှတ်တွေလုပ်ခြင်းအဖြစ်သူတို့ပိုတည်ခွင့်ရလာတာဟာအတူယူစရာတွေဖြစ်လာခဲ့တယ်လို့လည်းကျောင်းသားတဦးကပြောပြပါဗျ
။သူတို့ရဲ့လုံဆောင်ချက်တွေနော်သူတို့ရဲ့စိတ်ဓာတ်တွေသူတို့ရဲ့စီကံတွေသူတို့ရဲ့ကြင်ကြံအားထုတ်ခဲ့တဲ့နှစ်တွေသူတို့ကြိုးစားအားထုတ်မှုတွေအကုန်လုံးကိုလည်းကျွန်တော်တို့တည်ခွင့်ရလာတယ်။တည်ခွင့်ရလာတယ်။သူနဲ့ပတ်သက်ပြီးအတူယူစရာတွေကရှင်ထဲမှာအများကြီးပဲကြံခဲ့တယ်ဗျ။ဒီကဖောက်မှတ်ယူသားတဲ့စိတ်ဓာတ်ပြီးမလျှော့တဲ့ဇွဲလုံးလာနဲ့ကြိုးစားတဲ့သူရဲ့စိတ်ဓာတ်တွေညာပြည်သူအတွက်ကိုဘိုးတော်ကိုယ်တည်းမကြည့်ဘဲအများပြည်သူအတွက်ဆက်ပြီးဆွန့်လို့နင့်ခံတဲ့သူရဲ့ကောင်းမွန်တဲ့စိတ်ဓာတ်တွေအများကြီးပဲဒီထဲမှာကြံခဲ့ပါလားသူတို့လိုမျိုးအခြေခံပြီးသူရဲ့စိတ်ဓာတ်တွေနော်ဘုရားအောင်ဆန်းအဲအာသာနေကိုယ်ရဲ့စိတ်ဓာတ်တွေစီကံအခြေခံပြီးတော့ကျွန်တော်တို့နိုင်ငံရတဖိနေလူငယ်တွေကစိတ်ဓာတ်ပိုင်းနဲ့စီကံပိုင်းနဲ့ကောင်းမွန်လာပြီးတော့ခြားနိုင်ငံတွေကဘာတစ်ခါကဘာတစ်ခါယူမောင်းတန်းနိုင်မယ်လို့ကျွန်တော်မြင်နေတယ်
ထိုင်းမြန်မာနယ်စပ်မှာတော့စာတင်ကျောင်းပေါင်း60ကျော်ရှိပြီးစာတင်ကျောင်းတချို့မှာတော့ဒီနေ့အထိမ်းအမှတ်ဖြစ်ကျောင်းပိတ်တာတွေရှိသလိုတချို့ကျောင်းတွေကအာဇာနည်ခေါင်းဆောင်ကြီးတွေအတွက်စွန့်ကပ်လူရမ်းနာတွေလည်းလုပ်ခဲ့ကြပါတယ်။တချို့ကျောင်းတွေကတော့ဟောပြောပွဲလေးတွေလုပ်ပြီးကလေးတွေကိုအာဇာနည်နေ့နဲ့ပတ်သက်လို့အတူယူစရာတွေဖြစ်အောင်သင်ကြားပေးကြပါတယ်ရှင်
။မန်အင်းမှာသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ American ဆိုင်ရာသတင်းမှာတပုတ်ကိုတင်ဆက်ပေးခြင်းပါတယ်။သမ္မတဒေါ်နယ်ထရမ့်မကြသေးခင်ကတွားခဲ့တဲ့နိုင်ငံခြားခီးစဉ်ပေါ်ပြည်ရင်းရောပြည်ပကပါဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာပြုလုပ်တဲ့ထိပ်သီးစည်းဝေးပွဲမှာလည်းသမ္မတထရမ့်ဟာအမေရိကန်ထောက်လှမ်းရေးအေဂျင်စီတွေထက်ရုရှားသမ္မတဗလာဒီမီယာပူတင်အပေါ်ပိုပြီးယုံကြည်မှုရှိတဲ့သဘောဆောင်နေပါတယ်။ဒါ့အပြင်ဥရောပတိုက်ကမဟာမိတ်နေတိုးအဖွဲ့ဝင်နိုင်ငံတွေအနေနဲ့အဖွဲ့ဝင်ကြီးတိုးမြင့်ထဲဝင်ဖို့ထပ်မံတောင်းဆိုလိုက်ပါတယ်။သမ္မတထရမ့်ရဲ့တမျိုးကြမဟုတ်တဲ့ဒီချင်းကန်နီဟာကောင်းကျိုးဖြစ်စီမလားဆိုးကျိုးဖြစ်စီမလားဆိုတဲ့အကြောင်းကြွမ်းကျင်သူတွေနဲ့ plugin အစီအစဉ်မှာ Greater Van Sestren ဆွေးနွေးထားတာကို VOA သတင်းတောက် Robert Raphael ကသတင်းပေးပို့ထားပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုတင်ပြပေးပါမယ်ရှင်
။ရုရှားသမ္မတဗလာဒီမီပူတင်နဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့မထောက်ခါခင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာ ရုရှားကဝင်ရောက်ဆွဖက်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ပြောဆိုသွားမယ်အကြောင်းသမ္မတဒေါ်နယ်ထရမ့်ကဂရီပေးခဲ့တာပါဒါပေမဲ့တွေ့ဆုံပြီးတဲ့အခါရုရှားကဝင်ရောက်ဆွဖက်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေရဲ့ပြောဆိုမှုကိုသူယုံပါသလားလို့မေးတဲ့အခါအားလုံးအံ့အားတင်းစရာသမ္မတထရမ့်ကဖြေကြားခဲ့ပါတယ်
I said the word would instead of wouldn't. The sentence should have been, I don't see any reason why I wouldn't.
Russia ဖြစ်နိုင်တယ်လို့ပြောမယ်ဆာမဖြစ်နိုင်ဘူးလို့ကျွန်တော်ပြောမိခဲ့ပါတယ်။ Russia မဖြစ်နိုင်ဘူးလို့ကျွန်တော်ဘာလို့မထင်ရမှာလဲ။ဒါမှမဟုတ်ဘာလို့ Russia မဖြစ်ရမှာလဲလို့ပြောခဲ့တင်တာပါ။အ
င်းမျိုးဆိုင်ရာ VOA သတင်းတော့ Steve Harman ကတော့လွတ်တော်ကိုပြန်ရှင်းပြရတဲ့အလို့ဟာမလွယ်ကူတဲ့အကြောင်းပြောပါတယ
်။ I think that the clarification perhaps with some of the Fox News commentators who've been very strongly supportive of the president.
Fox တင်ထားနာလို့လွတ်တော်ဥက္ကဋ္ဌဟောင်း Newt Gingrich လို့သမ္မတကိုယုံယုံကြည်ကြည်ထောက်ခံသူတွေကတော့သမ္မတရဲ့ရှင်းပြချက်ကိုလက်ခံကြမယ်ထင်ပါတယ်။ဒါပေမဲ့တခြား Republican Party ဝင်တွေကတော့အတော်လေးစိုးရိမ်နေကြတယ်ဆိုတာကျွန်တော်တို့တွေ့နေရတော့မှာပြီးတော့ Democrat တွေကလည်းလုံးဝမယုံကြည်ကြပါဘူ
း။မနေ့တုန်းကတော့သူ့အနေနဲ့ Russia အပေါ်ပြင်းထန်စွာဆက်ဆံနေတဲ့အကြောင်းသမ္မတထရန့်ကအင်ဂျီရောမှာပြောကြားခဲ့ပါတယ
် We're doing very well probably as well as anybody has ever done with Russia
and တခြားလူတွေရုရှားပေါ်မှာဆက်ဆံခဲ့တယ်လို့ပဲကျွန်တော်တို့စကောင်းချက်တွေကကောင်းပါတယ်ရုရှားပေါ်မှာကျွန်တော်လောက်ပြင်းပြင်းထန်ထန်ဆက်ဆံတဲ့သမ္မတမျိုးမရှိခဲ့ဘူးပါဘူ
းသမ္မတထရန့်အနေနဲ့ဟယ်လ်စင်ကီမြို့မှာသူပြောခဲ့တာတွေကိုပြန်ရှင်းပြတာဟာအရေးပါတဲ့လောက်ရဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးကောင်စီက James Robbins ကပြောပါတယ်ဒါပေမဲ့သူဆက်ပြောတာက
whether we see an improved relationship whether issues like Crimea Ukraine support for Iran Syria come to the
American and Russia ကြားဆက်ဆံရေးတိုးတက်ကောင်းမွန်လာပဲဖြစ်ဖြစ် Ukraine နဲ့ Crimea ကိစ္စ Iran နဲ့ Syria ကိုထောက်ခံတာစတာတွေဟာနောက်ပိုင်းပြုလုပ်မဲ့ဆွေးနွေးမှုတွေမှာပါလာမှာဖြစ်ပြီးနိုင်ငံရေးရှိဆက်ဆံရေးကိုအဆုံးဖြတ်ပေးမဲ့ကိစ္စတွေဖြစ်ပါတယ်ဒါပေမဲ့ရေတိုမှာတော့လက်ရှိဖြစ်နေတဲ့နိုင်ငံရေးအခက်အခဲကိုကြော်ဖြတ်ကြအောင်ပါပ
ါခရီးစဉ်အတွင်းတင်းမာမှုဖြစ်ပေါ်ခဲ့တဲ့နောက်ထပ်အကြောင်းအရာကတော့နေတိုးအဖွဲ့ဝင်တွေစစ်အုံစည်းနဆတိုးဖို့သမ္မတထရမ့်ကတောင်းဆိုခဲ့တဲ့ကိစ္စပါနေတိုးမဟာမိတ်အဖွဲ့တွေပေါ်ထားတဲ့သမ္မတထရမ့်ရဲ့သဘောထားကြောင့်အဖွဲ့ဝင်နိုင်ငံတွေရဲ့လုံခြုံရေးအခြေအနေအားရော့လာနိုင်တယ်လို့ American Enterprise Institute ကဒါလီဘော့ရိုဟက်ကပြောပါတယ
် I think the biggest story here is the future of NATO and the credibility of the alliance
ဒီနေရာမှာအရေးကြီးဆုံးကိစ္စကနေတိုးရဲ့အနာဂတ်နဲ့မဟာမိတ်အဖွဲ့ရဲ့ဂုဏ်သိက္ခာဖြစ်ပါတယ်အဖွဲ့ရဲ့ဂုဏ်သိက္ခာဒီသမ္မတကြောင့်တဖြည်းဖြည်းနဲ့တစကြီးကျဆင်းလာနေပါတယ
် Brussels မြို့မှာကျင်းပတဲ့နေတိုးထိပ်သီးဆွေးနွေးပွဲအပြီးမှာတော့သူတို့အနေနဲ့ငွေကြေးထောက်ဝေမှုကိုတိုးမြင့်လှုပ်ဆောင်သွားမယ်အကြောင်းအဖွဲ့ဝင်နိုင်ငံတွေကကြေညာခဲ့ကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်ရုရှားဘက်ကအမေရိကန်တွေကိုစစ်ဆေးမေးမြန်းမှုတောင်းဆိုလိုက်တာကိုအမေရိကန်နိုင်ငံရေးဝန်ကြီးဌာနကချက်ချင်းပယ်ချလိုက်ပေမဲ့အင်ဖြူတော်ဘက်ကတော့မရေမရာလုပ်နေပါဗျ။2016အမေရိကန်သမ္မတရွေးကောက်ပွဲကိုလမ်းလွဲသွားစေဖို့ဝင်ဆွတ်ခဲ့တယ်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာတရားစွဲထားတဲ့ရုရှားအရာရှိ12ဦးကိုစစ်ဆေးမေးမြန်းမှုရုရှားဘက်ကခွင့်ပြုပေးမှာဖြစ်တဲ့အတွက်အမေရိကန်နိုင်ငံသားတွေကိုလည်းပြန်စစ်ဆေးခွင့်ပြုဖို့တောင်းဆိုလိုက်တာပါ။ရုရှားဘက်ကတောင်းဆိုသူတွေထဲမှာရုရှားဆိုင်ရာအမေရိကန်တမ်မကြီးဟောင်းလဲပါနေချိန်မှာအင်ဖြူတော်ဘက်ကတော့ဒါကိုခွင့်မပြုနိုင်ဘူးလို့အပြတ်မငင်းနိုင်သေးဘူးလို့မနေ့ကထုတ်ပြောထားတာကို VOA သတင်းတောက်ဇလာတီကာဟုတ်သတင်းပေးပို့ထားပါတယ်ကိုဝင်းမင်းကပြောပြပါမယ
်ဟုတ်ကဲ့ပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဖင်လန်နိုင်ငံမှာထိပ်သီးဆွေးနွေးပွဲလုပ်ရမှာရုရှားဘက်ကအခုလိုခွင့်ပြုဖို့ကမ်းလှမ်းတောင်းဆိုမှုတွေလုပ်ခဲ့တာပါသမ္မတပူတင်ကတန်တရားရှိထားတဲ့အမေရိကန်စစ်တပ်ကိုရုရှားဘက်ကစစ်ဆေးမေးမြန်းလို့ရရင်အထူးစုံစမ်းစစ်ဆေးမှုမူလအနေနဲ့လည်းရုရှားကိုလာပြီးတရားစွဲထားတဲ့ရုရှား12ဦးကိုစစ်ဆေးမေးမြန်းနိုင်တယ်လို့ပြောခဲ့ပါတယ်။ရုရှားရဲ့အဓိကပြစ်မှတ်ကတော့ရုရှားလူခွင့်ရချုပ်ဖောက်မှုတွေကိုဥဆောင်ဆန့်ကျင်ခဲ့တဲ့လန်ဒန်ခြေစိုက်ရင်းနှီးမြှုပ်နှံသူဘီလ်ဘရောက်ဒါပါ။သမ္မတပူတင်ကမစ္စတာဘရောက်ဒါနဲ့သူနဲ့တွေ့လို့တဲ့သူတွေကရုရှားမှာအခွင့်မဆောင်ပဲအမျက်အစွန်းတွေအများကြီးယူသွားခဲ့တယ်ဒီအမြတ်ငွေတချို့ကိုအမေရိကန်ထောင်လိုင်းရေးအကူအညီနဲ့တိုင်းပြည်တွေကနေထုတ်ယူသွားခဲ့တယ်လို့ထုတ်ပြောခဲ့ပါတယ်။အခုလိုရုရှားဘက်ကတောင်းဆိုလာတာကိုအမေရိကန်နိုင်ငံခြားရေးပြောခွင့်ရဟက်တာနျူးဝက်က
We continue to urge Russian authorities to work with the U.S. Department of Justice.
Tomorrow, we need Russia and our neighbors to take down Iran. Tomorrow, we need Russia and our neighbors to take down Iran. Mr. Brown, our company, now Russia and our neighbors to take
down Iran. Sarah Sanders got a
There was some conversation about it.
Tikisa, a town, a bian, and Sunika, the Chushibare. Time then, Megan Bagani, Palo Bimelo, Gree Baker, Aram Shibao. The money near two point at Diamond Maume. Tikisa, Botina, Bushila, Alamo, Deep Bimaba.
Together, Russia Baga, Gulu, Sisage, and the American Redema, American Little Madri, Longjo, Yashibine, Russia, Sanya, American, Tambajiha, Michael McForule, Babare, Tambaji Mafuga.
My greatest fear is that President Trump will be too friendly. There's been no president ever as
Trump.
Russia,
Thomas Branded Chipare, Aku Jamaru Radio Season PPJ, Asia 7 Juruga Tolan Bime, VOA TV Season Ego Chishu Naimare, VOA Ego Ape Nasin Jaredre, Jesu Tutin Shibare, Dota Shimya Along Shilan Chami Javazishin, Jamat Nyatasin Alma.
This program has come to you from the Voice of America, Washington. From Washington.